မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဖေဖော်ဝါရီလ4ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 နဲ့ 25 တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ညနေခင်းအစီအစဉ်မူကကျမစုမော်ပါရှင်
ကျမကတော့စုမြတ်မော်ပါ El Salvador နိုင်ငံကသမ္မတရွေးကောက်ပွဲမှာ San Salvador မြို့တော်ဝန်ဟောင်းကသူ့အနိုင်ရချောင်းပြောကြားခဲ့ပါတယ်အာရေဗျကျွန်းဆွယ်ကိုပိုယဟမင်းကြီးတပါပထမဆုံးသွားရောက်တဲ့အနေနဲ့ပိုယဟမင်းကြီး Francis Arab ဆော်ဘွားမြပြည်တော်စုမှာရောက်ရှိနေပါတယ်အခုလိုထိတ်တန့်သတင်းတွေကိုကိုရန်နိုင်နဲ့အခြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမာကတော့ရခိုင်ပြည်နယ်ကြောက်တော်မြို့ကိုချင်းပြည်နယ်ပလောဝဘက်ကနေပြီးတော့စစ်ပြေးတိန်းရှောင်လာတဲ့ရွာသားတွေနဲ့အိမ်ရှင်တွေကိုတက်မတော်ရဲ့တိုင်ကြားချက်အရာကြောက်တော်မှာဖမ်းဆီးထားလိုက်ပါတယ်
ဒီတော့ဒီလိုမျိုးပဲမနေ့ကနေတရတဲ့ကောင်ရဲ့လောက်ဒီလိုကိုရီးယားကနေစစ်တယ်ဒီလိုလာတဲ့ဥစ္စာတွေကိုမြည်တယ်မြတ်တဲ့ကောင်ကျော်ဆင်းရဲနေပြီးတော့မှဆက်တော့တာပေါ့
ဒီကြောက်တော်မဲဆန္ဒနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဥမ္မာမောင်ပြောသွားတာပါဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ထိုင်းမြန်မာနယ်စပ်ကရွှေပြောင်းအလုံသမားမိဘတွေကနေပြီးတော့ဝေးဖွာလာတဲ့မိဘမဲ့ကလေးတွေပထမဦးဆုံးအကြိမ်ဖြစ်နေထိုင်းဆိုရကနိုင်ငံသားဖြစ်နေအတိမတ်ပြုလိုက်တဲ့အကြောင်းသတင်းပေးပို့ချက်နဲ့အတူဒီကနေ့ကြာရောက်တဲ့ကမ္ဘာကင်ဆာရောဂါတိုက်ဖျက်ရေးနေ့မှာတော့ကင်ဆာရောဂါကြောင့်လူသားမောင်းများစွာခံစားနေရတဲ့နာကျင်မှုတွေအဆုံးသတ်ရအောင်ဝေဒနာတွေကိုထိန်းထားနိုင်မဲ့နီလန်သစ်ကို WHO ကထုတ်ပြန်လိုက်တဲ့အကြောင်းသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့တနင်္လာညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုမဆုမျက်မော်နဲ့ကိုရန်နိုင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင
်El Salvador နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာ San Salvador မြို့တော်ဝန်ဟောင်းနယစ်ဘူကယ်လီကသူ့အနိုင်ရချောင်းပြောကြားခဲ့ပါတယ်။မဲအများစုကိုရခဲ့တဲ့အတွက်မတ်လဒုတိယအကြော့ရွေးကောက်ပွဲသူဝင်ပြိုင်စရာမလိုတော့ဘူးလို့ထောက်ခံသူတွေကိုနယစ်ဘူကယ်လီကပြောပါတယ်။မဲ3ပုံ2ပုံကျော်ရေတွက်ပြီးချိန်မှာသူကမဲ53ရာခိုင်နှုန်းလောက်ရရှိထားတယ်လို့ AP သတင်းမှာဖော်ပြပါတယ်။ရွေးကောက်ပွဲမကျင်းပခင်လူမှုစစ်တမ်းတွေမှာလည်းသူ့ကိုထောက်ခံသူများပါတယ်။နိုင်ငံရေးဝန်ကြီးဟောင်း Hugo Martinez ကတော့သူ့ရှုံးနိမ့်ချောင်းဝန်ခံပြောကြားခဲ့ပါတယ်။တရားဝင်မဲရလက်တွေထွက်လာသေးပေမဲ့ရေတွက်ပြီးတဲ့နောက်သူကတတိယနေရာမှာရနေတာပါ။တနင်္ဂနွေနေ့ရွေးကောက်ပွဲမှာမဲပေးသူတွေလည်းတော်တော်လေးများပါတယ်။စီးပွားရေးအခွင့်အလမ်းတွေပိုရရှိအောင်လုပ်ပေးမယ်။ရာဇဝတ်ဂိုင်းနဲ့ရာဇဝတ်မှုတွေကိုနှိမ့်နှင်းမယ်ဆိုတဲ့ဂရီမျိုးတွေကိုတမရလာဝင်အရွေးခံသူ၄ယောက်လုံးပေးပြီးတော့မဲဆွဲခဲ့ကြပါတယ်။အနာရလဝိုင်းရင်းဝါဒီတွေအပေါ်ဝေဖန်သူနာယစ်ဘူကလီကတော့သူဟာ liberal အတွေးအမြင်ရှိသူလို့အမည်ပြောလို့ရှိပါတယ်မကြာခင်ကမှတည်ထောင်တဲ့ Grand Alliance for National Unity ဆိုတဲ့ Conservative Party ကနေပြီးတော့သူဝင်ပြီးတော့အရွေးခံတာပါ El Salvador နိုင်ငံမှာပြည်ရင်းစစ်ပွဲပြီးခဲ့တဲ့1992ခုနှစ်ထဲကဒီလဝဲရင်း FMLN ပါတီနဲ့ Conservative Arena ပါတီတို့ကပဲနိုင်ငံရေးမှာလွှမ်းမိုးနေကြတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီပါတီတစ်ခုလုံးကရာဇဝတ်ဂိုင်းတွေကိုမနှိမ်နှင်းနိုင်သလိုစီးပွားရေးတိုးတက်အောင်လည်းမလုပ်နိုင်ခဲ့ပါဘူး။ဒါအပြင်ဒီပါတီတစ်ခုလုံးအခက်တီလိုက်စားတာကြောင့်အပြောင်းလဲလိုနေပြီလို့မဲဆန္ဒရှင်တော်တော်များများကပြောကြပါဗျ
။ Venezuela သမ္မတ Nicolas Maduro ကကူဘာတာကိုယာယီသမ္မတဖြစ်ကြေညာထားတဲ့တိုက်ခိုက်ခေါင်းဆောင် Juan Guaido ကိုမျက်နှာချင်းဆိုင်ဆွေးနွေးဖို့ကိုဖိတ်ခေါ်လိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့ပြဿနာတွေနဲ့ဒီပြဿနာတွေကိုဘယ်လိုဖြေရှင်းကြလဲဆိုတာကိုဆွေးနွေးကြဖို့နိုင်ငံရေးဆိုတာကလီးကစားစရာမဟုတ်ဘူးဆိုပြီးတော့တနင်္ဂနွေနေ့ကထုတ်လွှင့်တဲ့ Salvador ရုပ်သံလိုင်းနဲ့တွေ့ဆုံမေးမြန်းခန်းမှာပြောထားပါတယ်။အဲဒီတွေ့ဆုံမေးမြန်းနေစဉ်အတွင်းမှာအင်တာဗျူးလုပ်တဲ့သူက Juan Guaido ကိုဖုန်းဆက်ပြီးတော့ Maduro ကအခုစကားပြောကျင်တယ်လို့ပြောတဲ့အကြောင်းဖုန်းဆက်ခဲ့ပေမဲ့ဖုန်းရဲ့ mailbox ထဲကိုရောက်သွားခဲ့ပြီးတော့သူ့ရဲ့ phone mailbox ကလည်းပြည့်နေတာကြောင့်ဒီအကြောင်းကိုပြောလို့မရခဲ့ပါဘူး။ဂိုင်ဒိုအနေနဲ့သူဘာလို့နေတယ်လဲဆိုတာကိုစဉ်းစားသင့်ကြောင်းသူဟာငယ်သေးတာကြောင့်ရှေ့လျှောက်ဆက်ပြီးတော့တိုက်ပွဲဝင်ရမှာလေအများကြီးရှိကြောင်းတိုင်းပြည်ကိုတီးထပ်ပို့ပြီးတော့ထိခိုက်နေနိုင်အောင်မလုပ်သင့်ဘူးလို့လည်းမာဒူရိုကပြောပါတယ်။ဒါပြင်ဂိုင်ဒိုအနေနဲ့အာနာသိမ့်ဖို့လုပ်နေတာတွေကိုရပ်ထန့်သင့်ပြီးတော့သူ့ကိုဘယ်သူကမှရွေးချယ်တင်မြှောက်တာမဟုတ်တဲ့အတွက်သမ္မတဆိုပြီးလုပ်နေတာတွေကိုလည်းရပ်တန့်သင့်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။နိုင်ငံတကာမီဒီယာတွေနဲ့ပြည်ပသံရုံးတွေကဆင်မြန်အစိုးရဆိုတာကိုဝါဒဖြန့်နေတာဖြစ်ပြီးဗင်နီဇွဲလားနိုင်ငံမှာဆင်မြန်အစိုးရမရှိဘူးလို့လည်းမာဒူရိုကပြောပါတယ်။ဒါပြင်အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာလည်းအမားတွေချူးလွန်နေတယ်လို့မာဒူရိုကပြောလိုက်ပါတယ်။သမ္မတထရမ့်ကတော့ဗင်နီဇွဲလားနိုင်ငံကိုစီးရင်းနှီးနဲ့ဝင်ရောက်ဖြေရှင်းမှုကနိလန်းတစ်ခုဖြစ်တယ်လို့ CBS ရုပ်သံကိုတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။ဒါပေမဲ့ဘယ်ချက်ကအမေရိကန်တပ်တွေလွတ်ဖို့အတွက်စေ့စော်လဲဆိုတာကိုတော့သူကထုတ်ဖော်ပြောဆိုခဲ့ခြင်းမရှိခဲ့ပါဘူးခင်ဗျာ
။ရုရှားနိုင်ငံမှာအင်ကာနေ့ကျင်းပမဲ့အာဖဂန်နစ္စတန်ညီညာရေးဆွေးနွေးပွဲကိုတာလီဘန်ကိုယ်စားလှယ်ဖွဲ့တက်ရောက်မယ်လို့တာလီဘန်ပြောခွင့်ရသူက VOA ကိုအတည်ပြုပါတယ်။ Intra Afghan Peace Meeting လို့ဆိုတဲ့ဒီအငင်းပွားစရာဆွေးနွေးပွဲကိုလူသိများတဲ့အာဖဂန်နစ္စတန်အတိုက်ခံခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပေမဲ့အာဖဂန်အစိုးရဘက်ကတော့တက်ရောက်မှာမဟုတ်ပါဘူး။အာဖဂန်သမ္မတ Ashraf Ghani အစိုးရနဲ့တိုက်ရိုက်တာမှမဟုတ်ဆက် တွဲဝိုက်ဆက်သွယ်ဆွေးနွေးမှာမဟုတ်ဘူးလို့တာလီဘန်တွေကညှဉ်းဆန်ထားတာပါ။အာဖဂန်ကထင်ရှားတဲ့ခေါင်းဆောင်ဟောင်းတွေ၊သမရလောင်းတွေ၊လွှတ်တော်အမတ်တွေ၊လူမျိုးစုခေါင်းဆောင်တွေအပြင်အမျိုးသမီးကိုယ်စားလှယ်တွေစုစုပေါင်းအာဖဂန်နိုင်ငံရေးကိုယ်စားလှယ်40လောက်ဆွေးနွေးပွဲတက်ရောက်ကြဖို့ရှိပါတယ်။တာလီဘန်တို့နဲ့ဆွေးနွေးမှုတိတိတတ်တာတိုးတက်မှုရှိတယ်လို့အမေရိကန်အစိုးရဘက်ကသတင်းထွက်ခဲ့ပြီးရပိုင်းကြမှာရုရှားမှာနှစ်ရက်ကြာတဲ့အာဖဂန်ငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပမှာပါ။American အစိုးရနဲ့ Russia အစိုးရကြားဆက်ဆံရေးတော်တော်လေးမပြေမလည်ဖြစ်နေချိန်မှာ Afghan ငြိမ်းချမ်းရေးအတွက် Russia ဘက်ကအပြိုင်ဆောင်ရွက်လာတာဖြစ်တယ်လို့အကဲအခတ်တွေကထောက်ပြကြပါဗျ
။ဘာသာပေါင်းစုံညီလာခံတစ်ခုတက်ရောက်ဖို့အတွက် Arab Sawam များပြည်တော်စုနိုင်ငံကိုရောက်ရှိနေတဲ့ပုဂ္ဂိုလ် Hamidji Francis ကိုဒီကနေ့တလနေ့မှာအခမ်းအနားနဲ့ချူဆူခဲ့ကြပါတယ်။ဒါဟာကမ္ဘာ Roman Catholic ခေါင်းဆောင်ပုဂ္ဂိုလ် Hamidji တူအနေနဲ့ Islam ဘာသာထွန်းကားရာ Arab နိုင်ငံတနိုင်ငံကိုပထမဆုံးခီးအဖြစ်ပေါ်ဟမ်မင်းကြီးဖရန်စစ်တွားရောက်ခဲ့တာဖြစ်ပါတယ်။သမရနန်းတော်မှာခြုံဆိုတဲ့အခမ်းအနားကိုအင်ရှင်မင်းသားရှိခ်မိုဟာမက်ဘင်ဇိုင်ယက်အယ်နိုင်ယန်လည်းတက်ရောက်ခဲ့ပါတယ်။ဘာသာပေါင်းစုံညီလာခံတက်ရောက်ဖို့အတွက်အာရဗ်စော်ဘောင်းများဖြီတောင်စုကိုပေါ်ဟမ်မင်းကြီးတွားရောက်နေတာပါ။အင်္ဂါနေ့ကျရင်တော့ပြည်သက်အမြောက်များတက်ရောက်မဲ့ဝတ်ပြုဆုတောင်းပွဲကိုအပူတော်မူမှာကျင်းပမှာလည်းဖြစ်ပါတယ်။ပေါ်ဟမ်မင်းကြီးဗာတီကန်ကနေမထွက်ခွာခင်မှာတော့ယေမန်ကလူသားချင်းစာနာမှုအကျက်တဲကြီးနဲ့ဖတ်သက်ပြီးတော့အလွန်မင်းစိုးရိမ်မခင်ဖြစ်တဲ့အကြောင်းပရိပကအတွင်းကအစုဖွဲ့အလုံးအနေနဲ့နိုင်ငံတကာသဘောတူညီချက်ကိုလေးစားလိုက်နာဖို့ဒုက္ခရောက်နေတဲ့ယေမန်ပြည်သူတွေစီစားနပ်ရိက္ခာတွေရောက်ရှိရေးကူညီကြဖို့ကိုလည်းထိုက်တွန်းခဲ့ပါတယ်။အာရဗ်စော်ဘောင်းများပြည်ထောင်စုမှလုပ်တဲ့အခုညီလာခံကတော့မွတ်စလင်တွေခရစ်ယာန်တွေအပြင်ဂျူးအိန္ဒိယဗုဒ္ဓဘာသာနဲ့တခြားကိုးကွယ်မှုဆိုင်ရာအကြီးအကဲတွေလည်းတက်ရောက်ကြဖို့ရှိပါတယ်ခင်ဗျာ။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 10683ညလိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။စနေနေ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ဩစတြေးလျနိုင်ငံအရှေ့မြောက်ပိုင်း Queensland ပြည်နယ်က Townsville မြို့ရေတံခါးကိုအပြည့်ဖွင့်ချဖို့တာဝန်ရှိသူတွေကတနင်္ဂနွေနေ့ကဆုံးဖြတ်ခဲ့ပြီးတဲ့နောက်ဒီနေ့တနင်္လာနေ့မှာဆက်ပြီးတော့ဒေသခံတွေဘေးလွတ်ရာရွှေ့ပြောင်းနေကြပါတယ်။စံချိန်တင်အောင်မိုးရွာသွန်းမှုကြောင့် Ross မြေရေရှမ်းမဲ့ဘေးကနေရှောင်နိုင်ဖို့အတွက်မြို့ရဲ့ရေကာတာရေလွှဲပေါက်တံခါးကိုဖွင့်ချခဲ့တာကြောင့်တချို့ရပ်ကွက်တွေရေကြီးခဲ့ပါတယ်။တောင်ဆွမြို့ရဲကအိမ်တော်တော်များများမိပြက်နေတယ်လို့ရေကြီးနေတဲ့အတွက်အသွားလာလဲပြတ်တောက်နေပါတယ်။ကဲဆယ်ရေးတွေကရဘာလှေတွေရဟတ်ယာဉ်တွေအသုံးပြုပြီးတော့ရေဘေးဒဏ်ခံရသူတွေကိုလိုက်လံကဲဆယ်နေပါတယ်။စစ်သား400လောက်ကလည်းဒီရေဝင်နိုင်မဲ့အန္တရာယ်ရှိတဲ့အဆောက်အဦတွေကိုသဲအိတ်တွေလိုက်ဝေပေးနေပါတယ်။တောင်ဆွမြို့နဲ့အနီးတစ်ဝိုက်ဒေသမှာနောက်ထပ်နှစ်ရက်ဆက်ပြီးတော့မိုးကြီးနေမှာဖြစ်လို့ရုတ်တရက်ရေကြီးနိုင်တယ်လို့ Queensland ပြည်နယ်ဝန်ကြီးချုပ်ကသတိပေးပါတယ်။အနှစ်တရာမှာတစ်ခါသာကြုံရတဲ့မိုးသီးထန်စွာရွာသွန်းမှုဖြစ်တယ်လို့ Townsville မြို့တော်ဝန်ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမိုးရေချိန်လက်မ40လောက်ရွာသွန်းပြီးတော့1998ခုနှစ်တုန်းကစံချိန်35လက်မကိုချိုးခဲ့ပါတယ်။နွေရာသီဖြစ်တဲ့ Australia နိုင်ငံမှာတောင်ပိုင်းပြည်နယ်တွေမှာတော့ဒီမိုးခေါင်6သွေးတဲ့အခြေအနေနဲ့ရင်ဆိုင်နေကြရပါတယ်။
တရုတ်နိုင်ငံတဝမ်းမှာတော့တရုတ်လူမျိုးတွေဟာနှစ်သက်ခုပွဲတော်ကိုသူတို့ရဲ့ရိုးရာတလေးထုံးစံမျိုးစုံနဲ့ဆင်နွှဲပြီးတော့ကျူးစွနေကြပါတယ်။တရုတ်ရိုးရာအရာတော့အခုလာမယ့်နှစ်ဟာဝက်နှစ်ဖြစ်ပါတယ်။တရုတ်နှစ်သက်ခုပွဲတော်မှာတော့နဂါးကရေးပါပြီးတော့တရုတ်နိုင်ငံရဲ့အရှေ့ပိုင်းအန်ဟွီပြည်နယ်မှာပြည်နယ်ကနင်ကောင်းမြို့မှာတော့နဂါးခါရီချင်းသေးခါရီနဲ့အတူဘုံတွေလကင်းတွေနဲ့အတူနှစ်သက်ခုပွဲတော်ကိုကျင်းပခဲ့ကြပါတယ်။ဒီဒေသကရွာတစ်ခုမှာဆိုရင်လဲချေးရွာကလူတွေအားလုံးစုပြီးတော့သမိုင်းဝိုင်းတရာလောက်နဲ့နှစ်သက်ခုပွဲတော်ကိုဆင်နွှဲခဲ့ကြပြီးတော့လာမယ့်ကောက်ရီသိင်းကြီးမှာတည်နှံထွက်တိုးပြီးတော့ပုံမကောင်းမွန်တဲ့ဘဝတွေရဖို့အတွက်ကိုဆူတောင်းခဲ့ကြပါတယ်။တရုတ်နိုင်ငံမြောက်ပိုင်းဟေဘေပြည်နယ်ကင်ဟန်တောင်မြို့မှာတော့နဂါးခါနဲ့အတူမီရှူမီပန်းတွေလည်းပြစ်ပေါက်ခဲ့ကြတဲ့အတွက်အဲဒီကိုလာရောက်လည်ပတ်ကြည့်ရှုကြသူတွေရောဒေသခံတွေအတွက်ပါရင်သက်ရှုမောစရာနှစ်သက်ခုပွဲတော်တွေဖြစ်ခဲ့ပါတယ်။ကျွန်တော်ပြည်နယ်မှာတော့ဒေသခံတွေဟာစားရွက်တွေကိုဖျက်ညက်ကပ်ပြီးတော့ပုံစံမျိုးစုံလုပ်ပြီးတော့နှစ်သက်ကူးကိုကြိုးဆိုခဲ့ကြသလိုလက်မှုပညာသည်တွေကလည်းဝက်နှစ်ကိုကြိုးဆိုတဲ့အနေနဲ့အရွယ်အစားဆုံးပုံစံမျိုးစုံဝက်ရုပ်ပုံရာနဲ့ချီပြီးတော့ဖန်တီးပြုလုပ်ခဲ့ကြပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာမလ24ရက်နေ့ကျင်းပမဲ့ထွေထွေရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းတွေစတင်မှတ်ပုံတင်နေကြပါပြီ။အမိစရင်ပေးတဲ့နေရာမှာပါတီစုံကကိုယ်စားလှယ်လောင်းတွေလာရောက်စရင်ပေးကြတာကိုထောက်ခံသူအသီးသီးကဆိုင်းဘုတ်တွေအလံတွေဝှေ့ရန်ကျွေးကြော်သံတွေအော်ဟစ်ကြိုးစွန်းနှုတ်ဆက်ခဲ့ကြပါတယ်။ဝင်ကြီးချုပ်ဟောင်းရင်လောက်ရှင်နာဝတ်ကိုစစ်တပ်ကဖြုတ်ချခဲ့ပြီးအာဏာသိမ်းခဲ့တဲ့2014ခုနှစ်ထဲကဆိုရင်ပထမဆုံးကျင်းပမဲ့ထွေထွေရွေးကောက်ပွဲဖြစ်တာမို့ရွေးကောက်ပွဲဝင်သူတွေရောမဲဆန္ဒရှင်တွေပါစိတ်ဝင်စားဖြစ်နေကြပါတယ်။ထိုင်းနိုင်ငံမှာရွေးကောက်ပွဲကိုပြည်သူတွေမျှော်နေတာ၈နှစ်ကြာခဲ့ပြီလို့ပွေထိုင်းပါတီကနေပြီးတော့ဝင်ကြီးချုပ်လောင်းအဖြစ်ဝင်အရွေးခံမဲ့ဆူဒါရက်က ကယ်ယူရာဖန်ကပြောပြီးတော့နိုင်ငံကိုရှေ့ဆက်နိုင်ဖို့အတွက်ရွေးကောက်ပွဲကော်မရှင်ကမျက်မျှတတဆောင်ရွက်လိမ့်မယ်လို့မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်။စစ်အစိုးရဝန်ကြီးချုပ်ပရယုတ်ချန်အိုချာကရွေးကောက်ပွဲကို2015ခုနှစ်ထဲကကျင်းပမယ်လို့ပြောကြားခဲ့ပေမဲ့အချိန်ကြိမ်နောက်ဆုတ်ခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုကလူကြိုက်များတဲ့အကစားတွေထဲမှာတစ်ခုပါဝင်ဖြစ်တဲ့ NFL အမျိုးသားဘောလုံးဖွဲ့ချုပ်ရဲ့53ချိန်မြောက်ချန်ပီယံလူပွဲ Super Bowl ကိုမနေ့တနင်္ဂနွေနေ့ကဂျော်ဂျီယာပြည်နယ် Atlanta မြို့မှာ New England က Patriot အသင်းနဲ့ Los Angeles က Rams အသင်းတို့ရှင်ပြိုင်ကြတာမှာ New England အသင်းက 13-3 နဲ့အနိုင်ရပြီးတော့ဘိုးဆွဲသွားပါတယ် Patriot အသင်းဟာလွန်ခဲ့တဲ့18နှစ်အတွင်း17ချိန်မြောက်ဘောလုံးပွဲတက်လာတာဖြစ်ပြီးတော့6ချိန်မြောက် Super Bowl ချန်ပီယံဆုကိုရရှိသွားတာဖြစ်ပါတယ်အသင်းရဲ့ကပ္ပတိန် quarterback Tom Brady ဆိုရင်လည်းမကြုံဘူးတဲ့အတိုင်းအတာနဲ့ချန်ပီယံဆုရတာကို6ချိန်မြောက်ဖြစ်တဲ့စံချိန်တင်ရရှိလိုက်တာဖြစ်ပါတယ်။အသက်66နှစ်ရှိဖြစ်တဲ့အသင်းရဲ့နီးပြ Bill Belichick ဟာလည်း NFL သမိုင်းမှာအသက်အကြီးဆုံးနီးပြတဦးအနေနဲ့ချန်ပီယံဆုရအောင်ဆွမ်းဆောင်ပေးခဲ့သူဖြစ်ပါတယ်။ LA Rams အသင်းကတော့ဘောလုံးပွဲတက်တာဒါပါနဲ့ဆိုရင်4ချိန်ရှိဖြစ်ပါတယ်။2002ခုနှစ် Super Bowl ဘောလုံးပွဲမှာ Rams အသင်းဟာ Patriot အသင်းကိုရှုံးနိုင်ခဲ့တာဖြစ်ပါတယ်ဆင်လာအဖြစ် Super Bowl Champion လူပွဲကိုတနင်္ဂနွေနေ့တိုင်းမှာကျင်းပလေးရှိရာကြောင့် Super Bowl Sunday လို့ခေါ်ဆိုလေးရှိကြပါတယ်ခင်ဗျာ Direct from Washington The
Voice of America VOA တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုညနေခင်းရဲ့ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ချင်းပြည်နယ်ပလဝမြို့နယ်ဘက်ကရွာသားတွေဟာတို့တို့ဒေသမှာစီရေးတင်းမာနေတဲ့အခြေအနေကြောင့်ရခိုင်ပြည်နယ်ကြောက်တော်မြို့ကိုစစ်ဘေးတိမ်းရှောင်ရွာကနေပြီးတော့အခုတော့ရခိုင်တပ်မတော် AA နဲ့ဆက်သွဲတယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးခံထားရတယ်လို့နယ်မြေခံလွှတ်တော်ကိုယ်စားလှယ်တွေကပြောပါရတယ်။အဲ့ဒီရှင်းလဝရွာသားလူငယ်တွေအနေနဲ့စီရေးပဋိပက္ခတွေထဲမှာဖမ်းဆီးခံရမှာကြောက်လို့တို့နေရက်ကနေတိမ်းရှောင်လာကြတာလို့မြို့ခံတွေကပြောပါရယ်စည်ရေးပရိပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းကနောက်ဆုံးအခြေအနေတွေကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရခိုင်ပြည်နယ်ကြောက်တော်မြို့အတွင်းကိုစစ်ပြေးတိမ်းရှောင်လာကြတဲ့ချင်းပြည်နယ်ပလဲဝမြို့နယ်ရှင်းလဲဝရွာသား24ဦးနဲ့အိမ်ရှင်2ဦးကိုတပ်မတော်ရဲ့တန်ကြားချက်အရကြောက်တော်ရဲစခန်းကဖမ်းဆီးထားတယ်လို့ကြောက်တော်မဲဆန္ဒနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်မောင်က VOA ကိုပြောပါတယ်
တော်တိုက်ပွဲချင်းလေကြောင့်သူတို့တဲ့လေလေလူချင်းမှုမရှိတာကြောင့်အဲ့ဒါလိုလာတဲ့အခါမှာဒီအုံဆုံးလေးမှုစီမံပြီးတော့ရေချင်းအုံဆုံးမှုကအစ်ကင်းတွေတိုင်းရဲ့ရေချင်းအုံဆုံးမှုကလည်းမြေလေအုံဆုံးမှုကိုချောင်းကြအလုံးနဲ့တားပြီးတော့သူတို့ကနေရတာလေမျိုးတမီလုံးပေါ်ကနေကနေတဲ့တဲ့ကောင်ရဲ့လောက်ဒီသူတို့ကိုကိုရရဆိုတဲ့စစ်တဲ့သူတို့လာတဲ့ဥစ္စာတွေကိုမြေတဲ့မြတ်တဲ့ကောင်ကျော်ဆက်စနာကြီးကိုရမှာဘယ်တော့တာပေါ့နော်ဒီချက်ချက်ပေါ်တော့မလေးကပြန်လာတာဒီချင်းပေါင်းဝင်ချက်ချက်ရောက်အဲ့ဒါတော့ကျွန်တော်တို့မနေ့တော့လိုက်တဲ့အခါတရားရုံးကိုတော့တယ်ရေစကန်ဒီပါတယ်တော့ရေစကန်တော့မရှိဘူးတရားရုံးကိုပေါ်တော့ရေနေပြီးတော့စစ်တွေပို့လိုက်တယ်တရားလူကြီးနဲ့ပြုလို့မင်းနေတဲ့အခါမှာတော့စစ်ကောင်မှပြီးနေတယ်ဆိုတော့တို့ဥမာခံရရှိတယ်လို့တော့ပြောကြတယ်တက်ကပြန်လိုက်တာပေါ့နော်ဘုံ3.5ဆိုတဲ့တဲပါပန်းဆိုင်တာပေါ့ပုံမှုတရားကဒီကတည်းလို့ပြီးအမှုဆုံးပြီးတော့ခံဆိုင်တာပေါ့နော
်အဲ့ဒီရှင်းလင်းဝရွာသားစစ်ရှောင်တွေဟာဇန်နဝါရီလ26ရက်နေ့ကပလဝမြို့နယ်ရှင်းလင်းဝကျေးရွာထက်ခုံရွာနဲ့အောက်ကြီးဝရွာဘက်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့တိုက်ပွဲဖြစ်ပွားခဲ့ပြီးတပ်မတော်ကနေရှင်းလင်းဝဒေသကရခိုင်လူငယ်တွေကိုဖမ်းဆီးစစ်ဆေးမှုတွေတင်းကျပ်လာတာကြောင့်နေရက်ကနေကြောက်တော်ဘက်ကိုသိမ်းရှောင်လာခဲ့ကြတာပါအဖမ်းဆီးခံထားရတဲ့ရှင်းလင်းဝရွာသားစစ်ရှောင်တွေဟာဒေသတွင်းစစ်ရေးပဋိပက္ခကြောင့်အကြောက်တရားနဲ့ကြောက်တော်ဘက်ကိုသိမ်းရှောင်လာတယ်လို့စစ်တွေမြို့ခံဦးစော်ဝင်းကပြောပါတယ
်စစ်ရှောင်တွေနဲ့တွေ့ရမှာသူတို့ပြောတာတော့တက်စစ်နေနေထူရရများတယ်ကြောက်လန့်ရတယ်အင်းရှင်းလင်းဝရွာမှာတန်တရားနဲ့ဖမ်းခံထားရတဲ့လူငယ်တချို့ရှိရပြောတယ်အဲ့ဒီလူငယ်တွေဖမ်းလို့ငါတို့တွေကိုလည်းအဲ့လိုဖမ်းမလားအနာကျင့်မလားဆိုပြီးတော့ကြောက်လန့်ပြီးတော့ရေးလာကြတယ်အဲ့လိုပြောရတယ်ခင်ဗျဒီကြောက်တော်ကိုရောက်တဲ့စိတ်ဆောင်တွေနည်းလေ
မတရားတင်ဆက်သွယ်မှုပုံမှန်နဲ့ဖမ်းဆီးတရားစွဲဆိုခံထားရတဲ့သူ26ဦးကိုစစ်တွေမျိုးအမှတ်တရရဲစခန်းမှာထိန်းသိမ်းထားတယ်လို့သတင်းထွက်ပေါ်နေပေမဲ့လည်းသူတို့စခန်းမှာဖမ်းဆီးချုပ်နှောင်ထားတာမရှိဘူးလို့တာဝန်ကျရဲရာရှိသူကပြောပါတယ
်။ကျောင်းရဲစခန်းမှာလည်းမရှိပါဘူးဗျာ။ဖမ်းလည်းဖမ်းမထားပါဘူး။ခုကျောင်းရဲစခန်းမှာလည်းမရှိသေးပါဘူးဗျာ
။ဖမ်းဆီးခံထားရတဲ့ရွာသားတွေကိုစစ်တွေမျိုးအမှတ်တရရဲစခန်းမှာထိန်းသိမ်းထားတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကနေပြောဆိုချက်ကိုရဲစခန်းကညှင်းဆိုထားပြီးလက်ရှိစစ်တွေမျိုးရဲ့ပင်နေရာမှာထိန်းသိမ်းထားတယ်ဆိုတာကိုတော့အသေးမပြုတ်နိုင်သေးပါဘူး။ရှင်းလင်းဝရွာသားတွေနဲ့ကြောက်တော်အိမ်ရှင်အပါဝင်26ဦးကိုသမရောခမရ305သက်ကနေတရားဆွဲဆိုထားတဲ့ဆိုတဲ့ပြောဆိုချက်ပေါ်မှာအတည်ပြုချက်ရယူဖို့သမရောသတင်းမှပြန်ကြားရေးဖွဲ့တွဲဖွဲ့တွင်းမှုနဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကသမရောပြောခွင့်ရကိုအချိန်ချင်းဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။တိုက်ပွဲနောက်ဆုံးသတင်းအနေနဲ့တော့ဖေဖော်ဝါရီလ2ရက်နေ့နဲ့3ရက်နေ့တွေကရခိုင်ပြည်နယ်ရထိတ်တောင်မြို့နယ်ကြောက်တန်းရွာနေတဲ့ဘက်မှာ ရခိုင်တမရောကနေခြုံခုဘုံခွဲတိုက်ခိုက်တာတွေရှိခဲ့ပါတယ်။တနင်္ဂနွေနေ့ကကြောက်စမ်းရွာဝင်သရဏီဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်လို့အေအေတပ်ဖွဲ့တွေနေနဲ့ကြေးရွာတွေကိုအကာအကွယ်ယူတိုက်ခိုက်တာဖြစ်ပြီးတော်ရဲမှာတိုက်ခိုက်တဲ့နယ်လို့တမရောသတင်းမှန်ပြန်ကြားရေးဖွဲ့ဝင် အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကပြောခွင့်ရဘူမူကြီးဝင်းစောဦးကသတင်းမီဒီယာတွေကိုပြောဆိုထားပါတယ်။စနေနေ့ကရတိတောင်မြို့နယ်ရေဘုံနဲ့ကြောက်တန်းရွာကြားအေအေဘက်ကဘုံခွဲတိုက်ခိုက်မှုဖြစ်စဉ်နဲ့ပတ်သက်လို့တော့ဘူမူကြီးဝင်းစောဦးကိုတနင်္ဂနွေနေ့မှာ VOA
ကနေဆက်သွယ်မေးမြန်းချိန်ကအခုလိုပြောထားပါတယ်။တိုက်ပွဲဖြစ်တာမဟုတ်ဘူးခင်ဗျ။အရာကားကိုမိုင်းဆွဲလိုက်ကျွန်တော်သုံးသက်တာကတော့ကျွန်တော်တို့တက်တယ်အသုံးပြုတဲ့ကားထင်ပြီးတော့မှဒီကောင်းနေမိုင်းဆွဲတိုက်ခိုက်တယ်နဲ့တူရအတကယ်တမ်းဖြစ်တာအဲ့ဒါအရာကား
ကျွန်တော်တို့ရောက်သွားတဲ့အချိန်မှာတော့ကားမှာတော့လူတွေတယောက်မှမတွေ့ဘူးခင်ဗျ။စစ်ရေးပဋိပက္ခမငြိမ့်သေးတာနဲ့အမျှအရေးအတွက်၆ဆောင်ကျော်ရှိလာပြီဖြစ်တဲ့စစ်ဆောင်ဒုက္ခသည်တွေစားတော့နေထိုင်ရေးတာမကခလေးငယ်တွေရဲ့ပညာရေးအတွက်လည်းအခက်အခဲကြုံနေရပါတယ်။
အမှန်ကြောင့်ပါကအလေတဲ့အဆင်မရှိဘူးဗျာ။မူလာတဲ့အဆင်ရှိတယ်။ကျွန်တော်တို့ဒီအလေတဲ့တိုက်ရတဲ့ကျောင်းသားကျောင်းတော်တွေကခက်ခဲတယ်ဖြစ်တယ်။ဟိုကျောင်းတက်လို့မရဘူးပေါ့။ကျောင်းတက်လို့မရဘူးဆိုတော့စာမပွေးကိုဘယ်လိုစစ်မလဲပေါ့။စာမပွေးစစ်ဖို့ကအခန်းနေရာမှာစီစဉ်စီစဉ်ရမယ်။ဒါမှမဟုတ်ဆိုရင်အဲ့ဒီမူလာတဲ့ကျောင်းမှာပဲကျွန်တော်တို့စာမပွေးစစ်အောင်ပြင်ဆင်ရမယ်
ဒီနေ့ကျွန်တော်တို့ရဲ့ပြည်သူလူထုရဲ့အသက်အရွယ်ကိုပိုပြီးတော့ဆက်ဆံရမှာဖြစ်ပါတယ်ခင်ဗျာ။
နိုင်ကွင်းရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီထိုင်းနိုင်ငံဘက်ကသတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ်။ထိုင်းမြန်မာနယ်စပ်အခြေဆိုင်စောမိဘမဲ့ဂေဟာကမိဘမဲ့ကလေးတွေကိုထိုင်းဆိုရကနိုင်ငံသားအဖြစ်အတိမတ်ပြုလိုက်ပြီးဖြစ်ပါတယ်။မြန်မာနိုင်ငံသားရွှေပြောင်းအလုသမားမိဘတွေကနေမွေးဖွားပြီးတဲ့နောက်ပိုင်းမိဘမဲ့ဖြစ်သွားကြတဲ့ကလေးတွေကိုအခုလိုမျိုးန
ထိုင်းနိုင်ငံကညီပြီးအထောက်အထားပြည်စုံနဲ့ကလင်းငယ်48ဦးကိုဖေဖော်ဝါရီလ4ရက်နေ့တနင်္လာနေ့မနေ့ကထိုင်းနိုင်ငံမဲဆောက်မြို့မြို့ပိုင်ရုံးမှာထိုင်းနိုင်ငံသားမှတ်ပုံတင်ကတ်ကိုမဲဆောက်မြို့ဒုတိယအဆင့်မြင့်အုပ်ချုပ်ရေးအရာရှိကပေးအပ်ခဲ့တာပါအခုလိုမျိုးထိုင်းနိုင်ငံသားအဖြစ်အသိမှတ်ပြုခံရဖို့အတွက်တတ်မှတ်ချက်အတော်များများရှိပြီးအရေးကြီးဆုံးအချက်တွေကတော့ထိုင်းနိုင်ငံတွင ตัวเราบ้างไหมอะไรที่ทำให้เจ็ดเนี่ยกันยี่เดือนสุราอ่ะเท่าทารีใครมาจีบยาบ้างไหมนายงานตามมาปองจีบไปเอ็บไว้กูกูเลยเตะเอาแค่เลยสองพ่อเอ็งโอกาสมิสเตอร์สุรพงศ์ก้าวเจนทุกการ์คุลูปโยต้าบ้างไหมไรรักแน่นะครับคือเด็กที่ไม่ปรากฏบิดามารดาหรือบิดามารดาทอดทิ้งนะครับในคือไทยคงมีจำนวนหลายหมื่นคน
ตัวเจ้าตัวเล็กเท่มาโร่ท่านจะนั่งลงมามีบ้านแม่กี่ฮะก็กลีรีกูสู้วินเนี่ยคุณลุงมีหนังงานตาปีละฮะปัตมาอุจงจีนพิเตสุเรจ้าเนี่ยโต๊ะกี่ฮะเย่มีบ้านแม่กลีรีเลยก็ท่านเสียงเสียงมามวยพากันเลยเท่าท่านเล่นมาชีดูรีกูยืดเจ็บีแต่สัญญาจีว่าโอชอยพอดีลุงมวยนั่งพอดีเสียงเสียงนี่ก็เท่าทารีเนี่ยเท่ากันเนี่ยสายสระนี่กูเตรียมปีโร่ท่านนั่งงานตายาชีโบด้วยท่านสู้ยากูเจ้าทายาลาลีกูเลยเปลี่ยนตัวเก็บมาเลย
สองพ่อที่เลี้ยงสิอุตส่าห์ก็ไม่ได้เว้นแต่อุปเชตเดไม่ยี่เว้นอะไรคุณลูกเจ้าตัวอะไรอ่าคุณก็นั่นที่ทั้งหมดที่สมัยที่เขาเรียนก่อนเนาะคุณลูกมีตัวที่ใช้ในงานได้ยาวอะไรทุกคนเนาะตัวมาคุยนี้ยาอีสิล่ะเนี่ยสิล่ะคุยนี้ยาอีสิล่ะไหนเนี่ยบ่เนาะตัวมีคุยเลี้ยงสุรุ่งสิบ่เนาะคลีเรียคุณสุรุ่งสิตัวมาเรื่องมันไม่ใช่สุรุ่งสิตัวมาที่จะมาเยี่ยสัตว์เนี่ยเยี่ยสัตว์บ่เนาะถ้าเคยสิไหนเนี่ยที
တဲ့ခါမှာလည်းပေါ့နော်ငွေကြေးခက်ခဲတွေရှိမယ်ဆိုရင်လည်းသူတို့မှဒီနိုင်ငံထိုင်းနိုင်ငံသားလက်မှတ်ရှိတဲ့အတွက်ပေါ့နော်သူတို့တွေဒီထိုင်းဆိုရမှာပေါ့နော်သူတို့အငွေတွေပါတယ်ပတ်စံတွေပါတယ်ချီပြီးတော့သူတို့ကြောက်တက်လို့ရတယ်ပေါ့နော်အဲဒါကြောင့်မို့အဓိကကတော့သူတို့ရဲ့ဒီစင်ညာရေးနဲ့စံမာရေးပေါ့နော်အဲ့ဒီရဲ့အခက်ခဲတွေတော့အများကြီးအဆင်ပြေသွားတယ်ပေါ့
သောအဖွဲ့အစည်းကို2000ပြည့်နှစ်ဇွန်လ25ရက်နေ့ကလူမှုအခြေပြုအဖွဲ့အစည်းအဖြစ်မြန်မ မြန်မာမျိုးသမီးတွေကဥဆောင်ပြီးစတင်တည်ထောင်ခဲ့ပြီး2016ခုနှစ်မှာထိုင်းလူခွင့်ရေးရှင်တွေကဥက္ကဋ္ဌဖြစ်တာဝန်ယူလှုပ်ဆောင်ခဲ့ပါတယ်ထိုင်းနိုင်ငံသားလူခွင့်ရေးရှင်နဲ့နှစ်ဦးနဲ့ထိုင်းနိုင်ငံမဲဆောက်မြို့ တရားဝင်ဖောင်ဒေးရှင်းဖြစ်လာခဲ့တာပါကလေးနဲ့အမျိုးသမီးတွေအတွက်လူမှုစောက်ရှောက်ရေးအဖွဲ့ဖြစ်တဲ့စောအဖွဲ့စည်းဟာမိဘမဲ့ကလေးတွေအပြင်အကြောင်းအမျိုးမျိုးကြောင့်ဒုက္ခရောက်နေကြတဲ့ကလေးတွေနဲ့အမျိုးသမီးတွေကိုကူညီစောက်ရှောက်မှုပေးနေတဲ့အဖွဲ့အစည်းဖြစ်ထိုင်းမြန်မာနယ်စပ်မှာအခြေစိုက်လှုပ်ရှားလာတာစကောနှစ်နီးပါးရှိပါပြီစောအဖွဲ့စည်းမှာပြည်သူစောက်ရှောက်ရေးခရီးရီအပြင်ရ နေထိုင်စားသောက်ရေးတို့အတွက်ကူညီဆောက်ရှောက်မှုပေးထားပါတယ်။တည်ထောင်ထားတဲ့16နှစ်နီးပါးကာလအတွင်းမှာအမျိုးသမီးနဲ့ကလေး 14,000 ကျော်လောက်ကိုအကူအညီပေးခဲ့ပြီးစောဖွဲ့စည်းဟာစုနှစ်စုချင်းမြင့်ခံထားရပြီးပါပြီ။HIV ယောဂါပိုကူးစက်ခံရတဲ့အမျိုးသမီးနဲ့ကလေးတွေကိုကူညီဆောက်ရှောက်မှုပေးခဲ့တာကြောင့်ကုလသမဂ္ဂဖွံ့ဖြိုးတိုးတက်မှုအစီအစဉ် UNDP ကပေးတဲ့ Red Ribbon Award ဖဲချိုးနီစုကို2008ခုနှစ်ကရရှိခဲ့ပြီးထိုင်းနိုင်ငံတွင်းမှာဒုက္ခရောက်နေတဲ့အမျိုးသမီးနဲ့ကလေးတွေကိုအကူအညီပေးခဲ့တာကြောင့်ထိုင်းဆိုရကချီးမြှင့်တဲ့ပထပတီအဝတ်ကိုတော့2016ခုနှစ်ကရရှိခဲ့ပါတယ်ရှင်
ရရှိမြန်ခင်ဗျာအာနာယအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာဒီအမျိုးသားရင်ကြားစီရေးတိုင်းရင်းသားတွေနဲ့ချစ်တီစီလုံးမှုနဲ့အတူပြည်ရင်းညဉ့်ရည်ကိုဦးစားပေးဆောင်ရွက်နေတယ်လို့ပြောထားပါတယ်ဒါပေမဲ့လို့တိုင်းရင်းသားဒေသတွေမှာအာနာယ NLD ပါတီနဲ့ဒေသခံတိုင်းရင်းသားပါတီတွေအစုအဖွဲ့တွေကြားမှာအပြိုင်မှုတွေကြီးနေတာတွေ့ရပါတယ်ဘာများမှားယွင်းနေပါသလဲ NLD ပါတီရဲ့တိုင်းရင်းသားရေးရမူဝါဒနဲ့ပတ်သက်ပြီးတော့လာမယ့်အင်္ဂါနေ့ညဒိုင်းရီလိုက်အစီအစဉ်မှာဆွေးနွေးကြဖို့အတွက်စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမိများလူသူရဲ့ direction အနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမေးခွန်းတွေကိုစာနဲ့ဖြစ်စီ email နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822555ဖြစ်ပါတယ် email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိများကြမယ့် direction တွေကိုကျေးဇူးပါတယ်ခင်ဗျာ
နောက်ပြန်အင်္ဂါညတဲ့လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ဒီနေ့ကြာရောက်တဲ့ကမ္ဘာကင်ဆာရောဂါတိုက်ဖျက်ရေးနေ့မှာဘလို့ကုထုံးတွေကိုတုံးကြမလဲဆိုတဲ့သတင်းလွှာတင်ဆက်ပေးကြပါရယ်။ဖေဖော်ဝါရီလ4ရက်နေ့ဒီကနေ့ကိုတော့ကမ္ဘာကင်ဆာရောဂါတိုက်ဖျက်ရေးနေ့အဖြစ်နဲ့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားပါရယ်။ဒါကြောင့်ကင်ဆာရောဂါကြောင့်လူတွေသန်းပေါင်းများစွာခံစားနေကြရတဲ့နာကျင်မှုတွေအဆုံးသတ်ရအောင်ဝေဒနာကိုထိန်းထားနိုင်မဲ့နည်းလမ်းသစ်ကိုလည်း WHO ကထုတ်ပြန်လိုက်ပါရယ်။ WHO ဌာနချုပ်ရှီယာဂျနီဘာကနေလီဆာရှလိုင်းသတင်းပေးပို့ထားတာမခွာညူပြောပြပေးပါရှင်။
ကန်ဆာဟာကမ္ဘာမှာလူအသေးအမြောက်အများဆုံးရောဂါတစ်ခုပါ။ကမ္ဘာတစ်လွှားမှာနှစ်စဉ်လူပေါင်း18တန်းကျော်ကန်ဆာရောဂါဖြစ်နေကြပြီးအဲ့ဒီအနက် 9.6 တန်းသေဆုံးသွားကြပါတယ်။အများစုကတော့ဝင်ငွေနဲ့ဒါမှမဟုတ်ဝင်ငွေအလဲလက်ရှိတဲ့နိုင်ငံတွေမှာဖြစ်တဲ့အကြောင်း WHO ကသတင်းထုတ်ပြန်ခဲ့ပါတယ်။တိုးတက်လာတဲ့ကင်ဆာကုထုံးအများပြားနဲ့ကန်ဆာရောဂါတွေကိုအောင်အောင်မြင်မြင်ကုသပေးနေပေမဲ့လည်းမခံမရနိုင်လောက်အောင်စိုးစိုးရွားရွားနာကျင်ကြိုက်ခဲတဲ့ဝေဒနာကိုတော့လူနာတွေခံစားနေကြရစေဖြစ်ပါတယ်။ဒါကြောင့်နာကျင်မှုကိုထိန်းချုပ်တဲ့အခုနီလန်တစ်ကယောဂါရှင်တွေကိုကုစားပေးနိုင်ဖို့ WHO အနေနဲ့မျှော်လင့်ပါတယ်။ ATN Crew ဟာ WHO ရဲ့ကူးစက်မှုမရှိတဲ့ယောဂါများကင်တွယ်ဖြစ်ရှင်းမှုဆိုင်ရာဌာနရဲ့အမှုဆောင်ညွှန်ကြားရေးမှူးတစ်ယောက်ပါ။သူကနာကျင်မှုဝေဒနာကိုထိန်းချုပ်ဟန့်တာဖို့ဆိုတာဟာကင်ဆာကုထုံးအတွက်မရှိမဖြစ်လိုအပ်တဲ့စိတ်ပိုင်းတစ်ခုဖြစ်တဲ့လို့ပြောပါတယ်။နာကျင်မှုဆိုတာကုသမှုထဲမှာအမဲလိုလိုလစ်လျူရှုခံရတဲ့အစိတ်ပိုင်းတစ်ခုဖြစ်နေတဲ့အကြောင်းနဲ့ဒီလိုလစ်လျူရှုခံရတာလက်ခံထားရမယ့်အခြေအနေတရက်လို့သူကမယူဆပါဘူး
။ Nobody cancer patients or not cancer patients who should live or die in pain in the 21st centuries we have the knowledge
ဒီ 20th ရာစုမှာကင်ဆာဝေဒနာရှင်ပဲဖြစ်ဖြစ်ကင်ဆာမဟုတ်တဲ့လူနာတွေပဲဖြစ်ဖြစ်ဘယ်သူမှနာကျင်ကြိုက်ခဲတဲ့ဝေဒနာကြီးနဲ့အသက်ရှင်နေရဖို့ဒီနာကျင်ကြိုက်ခဲမှုတံကိုခံစားပြီးတည်သွားကြရဖို့ဆိုတာမဖြစ်သင့်ပါဘူးနာကျင်ကြိုက်ခဲမှုကိုဘယ်လိုကုသရမလဲဆိုတာကျွန်တော်တို့သိပါတယ်ဒီဝေဒနာအတွက်ကျွန်တော်တို့မှဆေးရှိပါတယ်ဒီနေရာမှာလူတိုင်းလူတိုင်းနာကျင်မှုကိုဟန်တားနိုင်ပြီဆိုတာကိုသိကြဖို့နဲ့လူတိုင်းဟာလိုအပ်တဲ့ကုသမှုကိုရဖို့ဆိုတဲ့ကိစ္စကတော့ရှိလာတာပေါ့
နာကျင်ကြိုက်ခဲမှုဝေဒနာကိုစနစ်တကျစောင့်ရှောက်ကုသတဲ့စနစ်နဲ့မရင်ပါတာကြောင့်ဆင်းရဲတဲ့တိုင်းပြည်တွေမှာအခြေအနေကအဆိုးဆုံးဖြစ်တယ်လို့မစ္စတာခရူကပြောပါတယ်။ဒါပေမဲ့လည်းချမ်းသာပြီးတိုးတက်နေတဲ့နိုင်ငံတွေမှာတောင်းမှလူတွေဟာနာကျင်ကြိုက်ခဲမှုဝေဒနာကိုခံစားရင်သေသွားကြရတာနာကျင်ကြိုက်ခဲမှုဒဏ်ကိုခံစားရင်အသက်ရှင်နေကြရတဲ့သူတွေလည်းရှိနေသေးပဲဆိုတာကိုသူကသတိထားမိပါတယ်။တကယ်တော့မော်ဖိန်းဆေးပြားလိုဘိန်းနဲ့ဖော်ဆက်ထုတ်လုပ်တဲ့opiate စေတွေဟာကင်ဆာရောဂါကြောင့်ခံစားနေရတဲ့အတန်အသင့်ကနေစူးစူးရရနာကျင်ကြိုက်ခဲမှုတွေအတွက်မရှိမဖြစ်လိုအပ်တယ်လို့ WHO ကပြောပါတယ်။ဒါပေမဲ့လို့တချို့အစိုးရတွေဟာ morphine နဲ့ brain ပါတဲ့ opiate စေတွေသုံးစွဲမှုဟာကမ္ဘာမှာထိတ်လန့်ကြောက်ရွံ့စရာအမှတ်အသားတစ်ခုအဖြစ်မျိုးသတ်မှတ်ပြီးဥပဒေတွေစီမင်းစည်းကမ်းတွေပြဋ္ဌာန်းပြီးပိတ်ပင်ကန့်သတ်ထားကြတဲ့အကြောင်း WHO ရဲ့မကူးဆက်တဲ့ရောဂါများဆိုင်ရာတာဝန်ခံအရာရှိSheriana Bagis ka pyo ba de.
When a government of a country wants to introduce opioids, there is always this looming danger that this is going to get.
Bin ba de opioid se de ko a thong pyu kwen pe lai mae so yin. Naw set twae phit la mae se swae de pyatana myo ko thain ma ya ma myo asu ya de ga a mye so yin le shi ba de. Da chaung asu ya de ya di kaisa ne patat la yin po pi lo chin 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 kain twae ni ja la phit ba de.
Bin ba win ne opiate စေတွေနဲ့ morphine ကိုအလွဲမသုံးဖို့လုံလောက်တဲ့အထိန်ခွတ်တွေရှိမှဖြစ်တဲ့အကြောင်းကိုလည်း Mr. Bagis ကပြောပါတယ်ဒီလိုအကြိုက်ခဲပျောက်စေတွေကိုတေချာလေ့ကျင့်ပေးထားတဲ့ကျန်းမာရေးဝန်ထမ်းတွေဆရာဝန်တွေဆေးဝန်ထမ်းတွေသူနာပြုတွေကသာပေးနိုင်အောင်စီစဉ်ထားရမှာဖြစ်တဲ့အကြောင်းနဲ့ဆေးဆွဲသွားနိုင်ခြေရှိသူတွေကိုလည်းဆေးမဆွဲအောင်ကြိုတင်ကာကွယ်တဲ့အနေနဲ့တောက်ဆေးပြားတွေကိုသာပေးတဲ့အကြောင်းသူကပြောပါတယ်ရှင်
မခွာညိုပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုဓာတ်ရိုက်ထုတ်လွှင့်ပေးပါမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်အခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလှည့်ကြီးညာပေးပါအောင်ရှင်
El Salvador နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာ San Salvador မြို့တော်ဝန်ဟောင်းနယ်ရဘိုကေလီကသူအနိုင်ရကြောင်းပြောကြားခဲ့ပါတယ်။မဲအများစုကိုရခဲ့တဲ့အတွက်မတ်လဒုတိယကြော့ရွေးကောက်ပွဲသူဝင်ပြိုင်ချာမလို့တော့ဘူးလို့ထောက်ခံသူတွေကိုနယ်ရဘိုကေလီကပြောပါတယ်။မဲ3ပုံ2ပုံကြော့ရေတက်သွားပြီးချိန်မှာသူကမဲ53ရာခိုင်နှုန်းလောက်ရရှိထားတယ်လို့ AP သတင်းကဖော်ပြပါတယ်။ Venezuela သမ္မတ Nicolas Maduro ကသူ့ကိုယ်သူယာယီသမ္မတဖြစ်ကြေညာထားတဲ့အတိုက်ခံခေါင်းဆောင် Juan Guaido ကိုမျက်နှာချင်းဆိုင်ဆွေးနွေးဖို့ဖိတ်ခေါ်လိုက်ပါတယ်။နိုင်ငံရဲ့ပြဿနာတွေနဲ့ဒီပြဿနာတွေကိုဘယ်လိုဖြေရှင်းမလဲဆိုတာဆွေးနွေးကြဖို့နဲ့နိုင်ငံရေးဆိုတာဟာခလေးစကားစားစရာမဟုတ်ဘူးလို့ဒီနေ့ကနေနေတော့ကထုတ်ထွက်တဲ့ဒီရုပ်တံလိုင်းနဲ့တွေးဆုံမေးမြန်းကတစ်ခုမှသမရမဒူရိုကပြောပါတယ်။အာရေပြကျွန်းဆွယ်ကိုပိုယဟမင်းကြီးတပါပထမဆုံးသွားရောက်တဲ့အနေနဲ့ပိုယဟမင်းကြီး Francis အာရဗ်ဆော်ဘွားများပြည်တော်စုမှရောက်ရှိနေပါတယ်။အဘူဒါဘီမြို့တော်မှာဒီနေ့ညနေကျင်းပမဲ့ဘာသာပေါင်းစုံခေါင်းဆောင်တွေရဲ့နီလာကန်ကိုပိုယဟမင်းကြီးတက်ရောက်မှာဖြစ်ပါတယ်။နက်ဖြန်ကြရင်တော့ဒီအာရဗ်နိုင်ငံတစ်ခုမှာပထမဆုံးဖြစ်မဲ့ခရစ်ယာန်ဘာသာဝင်တွေရဲ့ဝတ်ပြုဆုတောင်းပွဲကြီးကိုပိုယဟမင်းကြီးဦးဆောင်ဝတ်ပြုမှာဖြစ်ပါတယ်။ပရိသတ်သိန်းနဲ့ချီတက်ရောက်မယ်လို့လည်းမျှော်လင့်ရပါတယ်။ဩစတြေးလျနိုင်ငံအရှေ့မြောက်ပိုင်း Queensland ပြည်နယ်တွေကတောင်ဆွေမြို့ရေတံခါးကိုအပြည့်ဖွင့်ချဖို့တာဝန်ရှိသူတွေတနင်္ဂနွေနေ့ကဆုံးဖြတ်ခဲ့ပြီးတဲ့နောက်ဒေသခံတွေဘေးလွတ်ရာကိုရွှေ့ပြောင်းနေကြပါတယ်ရှင်။
နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Patrick DR ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါသည်ရှင်။
This program has come to you from the Voice of America, Washington. From Washington, this